ရေးရမသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလထုတ်ကမ္ဘာပအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်တပ်ပြည့်ရဲ့ GDP အတင်းထုတ်လုပ်မှုတိုးပေါ်တဲ့နှုန်းဟာ NLD အစိုးရတက်တမ်းပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပေါ်လာတယ်လို့ဆိုပါတယ်လက်ရှိဗန္ဒယင်းနှစ်မှာ 6.8% ခန့်နှုန်းအထိတိုးပေါ်လာနိုင်မယ်လို့ကမ္ဘာမှာလည်းနောက်နှစ်ကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ 900% ခန့်နှုန်းကျော်သွားနိုင်မယ်လို့ကမ္ဘာပအုပ်စုကမျှော်လင့်နေပါတယ်စိုက်ပျိုးလေယာဉ်ထုတ်လုပ်မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်ဆုံးလုပ်မှုတိုးပေါ်ရတဲ့အကြောင်းရင်းလို့ဆိုပါတယ်မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနှေးကွေးနေပြီးမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်လွန်ခဲ့တဲ့ဗန်တာနှစ်ပထမနှစ်ဝက်မှာကုန်စည်နှုန်းအထင်အင့်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါတယ်လောင်စာဆီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်တည်ယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါတယ်ဘတ်ဂျက်လုံငွေပြန့်မှုနှေးပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လောက်ရတစ်ခုဖြစ်ပါပဲ
။ဗဏ္ဍာရေးဥညိဌာနနဲ့ဗဟိုပန်းဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လုံငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါတယ်။ GDP တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့ 5.8% ခန့်နှုန်းလုံငွေပြမယ်လို့ခန့်မှန်းပေမဲ့ 2.5% ခန့်နှုန်းသာလုံငွေပြပါတယ်။ဗဟိုဘဏ်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူးလွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဗန္ဒာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်လျော့သွားပါတယ်စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်သစ်ရရှိပါတယ်ဓာတ်ငွေတွင်ဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါလေ
။ရှင်းနေမလာမှာပုံဆုံးမဲ့လက်ရှိဗန္ဒာနှစ်2018-19မှာစီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါတယ်။လုံးနေတဲ့ဗန္ဒာနှစ်ကကုန်သင်းလုံးမြင့်တက်မှုနှုန်း 5.5% ခန့်နှုန်းရှိခဲ့ရာကလက်ရှိဗန္ဒာနှစ်မှာ 4.9% ခန့်နှုန်းအထိကျဆင်းလာဖို့ရှိတယ်လို့ခန့်မှန်းပါတယ်။တွင်းကုန်ပို့ကုန်မှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြမှုကလက်ရှိဘဏ္ဍာနှစ်မှာ 4.9% လောက်ရှိမယ်လို့မျှော်လင့်ပါတယ်။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခန့်မှန်းထားတာတဲ့ညော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်ညော့တင်းနေပဲလို့ဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမသေးချာမှုတွေဆက်လက်ပြပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟအတားပြုနိုင်တယ်လို့ကမ္ဘာပအုပ်စုကဆိုပါတယ်။
စည်းဝါးရေးတိုးတက်မှုနှုံးတာကြာဆင်းသွားရင်တိုင်းပြည်စည်းဝါးရေးမတည်မငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်။ဥပမာနိုင်ငံခြားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီးနိုင်ငံတကာခီးသွွားလုပ်ငန်းအရှိန်လျော့သွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်။ကမ္ဘာကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ်။ NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။တိုင်းပြည်ပြည်ရင်ပြောင်းလဲရေးဘယ်လိုအကောင့်ထဲပေါ်မဲဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်။အစိုးရဝင်ငွေနှဲလို့ပြည်သူအတွက်အသုံးစရိတ်နှဲရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထဲပေါ်ရမယ်လို့ဆိုပါတယ်
။အဲ့ဒီအခါမှာအရေးကြီးရင်ကြီးတယ်လို့ပြည်သူအသုံးစရိတ်ကိုပို့သုံးနိုင်ပါလိမ့်မယ်။အခုတော့အစိုးရအခွန်ရတဲ့ငွေဟာတက်ပြီးထုတ်လုပ်မှုနဲ့ရှင်းလိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ထိထိရောက်ရောက်မသုံးစွဲနိုင်တာပဲဖြစ်ပါတယ်။ဒီမင်းရဲ့အကောင့်တွေပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးထားပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးစရိတ်နဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါတယ်။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့လက်စစ်ဒါအားစတာတွေမှာအနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်မှုနှေးကွေးနေပါတယ်။လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြေရှင်းတဲ့လို့ဆိုပါတယ်။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာဈေးကစီးပွားရေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူး။ Let's see, Bana is an air, a lone thing, a tea. I may get to see Damu, and Yapi do it. We care when some boom of pain, Babu. Daja, Nene, a pugin year with Loy, and Yapi do go. We care when some boom pain, I may. Lanyo the Kugu, Shillings or Popia, then the yellow, Kababa, Osuga, Jampe Tavare.